ဧပြီလကနေစက်တင်ဘာလအထိရေးဆွဲထားတဲ့ထပ်တိုးပါချက်မှာအခြေခံပညာဦးစီးဌာနလက်အောက်ကပြည်ဆောင်ရေးလုပ်ငန်းတွေအတွက်ငွေလုံးငွေရင်းခွင့်ပြုရန်ပုံငွေကိုဗန္နာရီအခက်ခဲကြောင်းရုပ်သိမ်းလိုက်တယ်လို့ဇူလိုင်လ9ရက်နေ့ကညွှန်ကြားချက်ထုတ်လိုက်ပါတယ်။ဘာကြောင့်ရုပ်သိမ်းလိုက်တယ်ဆိုတာကိုအတိအကျထုတ်ပြန်တာမရှိပါဘူး။ချင်းပြည်နယ်လူမှုရေးဝန်ကြီးဦးပေါလုံမင်းထံကအစိုးရဝန်ထမ်းတွေကိုလစာတုတ်လိုက်တာကြောင့်ရေးဆွဲပြီးသားဗတ်ဇက်တွေမှာအခက်အခဲတွေရှိသွားတာဖြစ်နိုင်တယ်လို့သူ့အမြင်ကိုပြောပါတယ
်။ဘတ်ဂျက်ကြောင့်လို့ပြောတယ်ဘတ်ဂျက်ကြောင့်ဆိုတာကလာခတ်ပြီးတော့ဒီတချို့ဘတ်ဂျက်တွေမလောက်ဘူးပေါ့နော်။ဒါပေမဲ့ဒီပစ္စည်းလုပ်ငန်းတွေကိုမင်းနေမှာမလုပ်တော့ဘဲနဲ့အနည်းကြီးမှလုပ်နေနေဘတ်ဂျက်မှာချပြီးတဲ့ဘတ်ဂျက်တွေတော့တင်လာပြီ။ဘတ်ဂျက်တွေပေါ့နော်။ဒီအခြေခံပြည်ရဲ့ဘတ်ဂျက်တွေကခဏရပ်ဆိုင်လိုက
်။ထပ်တိုးဘတ်ဂျက်အရာရထားတဲ့တိဆောက်ရေးလုပ်ငန်းတင်တာတွေကိုနိုင်ငံပိုင်သတင်းစာကနေပြီးခဲ့တဲ့မေလနဲ့ဇွန်လတွေမှာခေါ်ယူခဲ့တာဖြစ်ပါတယ်။တင်တာခေါ်ယူတာတွေရပ်ဆိုင်လိုက်ချိန်မှာတချို့တိုင်းနယ်ပြည်နယ်တွေမှာတင်တာအောင်တဲ့ကုမ္ပဏီတွေနဲ့အစိုးရဌာနဆိုင်ရာတွေကြားစာချုပ်ချုပ်ဆိုတာတွေရှိနေပြီးတချို့ကတော့ဆော့လုပ်ရေးလုပ်ငန်းတွေစတင်နေတာတွေလည်းရှိနေတယ်လို့သိရပါတယ်။အခုလိုရုပ်တရက်ဘတ်ဂျက်ငွေထားတာကိုရပ်လိုက်တာကြောင့်တိုင်းနယ်ပြည်နယ်အစိုးရဖွဲ့တွေဘက်မှလည်းအခက်အခဲတွေရှိသွားတယ်လို့ပြောကြပါတယ်။နောက်ပါချက်အထိစောင့်ရမယ့်အခြေအနေဖြစ်သွားတယ်လို့ရှမ်းပြည်နယ်လူမှုရေးဝန်ကြီးဒေါက်တာမြို့ထွန်းကပြောပါတယ်
။ဘလို့ခက်ခဲရှိတယ်ဆိုတော့တင်တာတွေကပြီးသွားပြီ။စာချုပ်တွေချုပ်ပြီးတော့လုံနေပြီလေ။လုံနေပြီဆိုတော့လုပ်ငန်းရှင်ဘက်ကလည်းတချို့ကတော့နည်းနည်းလေးပုံမှန်တွေလည်းခေါ်ပြီးရတော့တချို့ကလည်းခက်ခဲရှိရပေါ့။ဒါမှလည်းဒါလည်းနိုင်ငံတော်ရုပ်ငွေစီးစားဖြစ်နေတဲ့အတွက်ကျွန်တော်တို့တော့ပုံမှန်ပြောချင်မရှိပါဘူး။သူတို့မှာပတ်သက်ခွဲနိုင်တော့ဆက်လုပ်ကြပေါ့
။အလားတူတင်နာရီဖြစ်သိမ့်လိုက်တာကြောင့်တင်နာရရှိဖို့ကြိုးစားခဲ့တဲ့ကုမ္ပဏီတွေမှလည်းငွေကြီးအရနင့်နာဆုံးရှုံးတယ်လို့အခုချိန်ထိတိကျတဲ့အဖြေတွေမပေးသေးတာကြောင့်တင်နာအောင်ကုမ္ပဏီတွေမှအခက်အခဲတွေရှိနေတာပါတင်နာလျှောက်ထားရမှာကုန်ကြတဲ့ငွေကြီးနင့်နာမှုရှိတဲ့အကြောင်းမွန်ပြည်နယ်ကတင်နာအောင်ထားတဲ့လုပ်ငန်းရှင်မင်းကော့ချန်ကပြောပါတယ်
ဒီမှာတခုပြမဖို့အတွက်ဆိုရင်ကျွန်တော်တို့မှာဝင်းစင်းရိုက်ရှိရဗျာတော်ချက်မှုတခုကဆိုနှစ်ဖက်ကြောင်းတော့ဆိုရင်တစ်ပိုင်းခွဲနဲ့နှစ်ပိုင်းခွဲဒီကျွန်တော်တို့ကိုကြရလို့ရှိတယ်ကျွန်တော်မဆိုရင်ကျွန်တော်မကုန်ဘူးဆိုရင်ကိုကြရစက်ရ3သိန်းနဲ့5သိန်းကြာဒီလိုက်ကုန်ပြီးတော့ profile ထုတ်ရတယ်အာမိတ်တူကိုပါညာကိုပြောတယ်တဲ့ကူကဖြစ်တယ်ကျွန်တော်တို့ဘာမှဟိုတရားဝင်ကြောင်းပြန်ခြင်းလည်းမရှိဘူ
းတင်နာရှောက်ဖို့အတွက်အခြားတိုင်းနဲ့ဒီနယ်ရီမှာရှောက်လာတဲ့ဆောင်ကိုငွေကြေးတပေါင်းပေးရပြီမဲ့မွန်ပြည်နယ်မှာတပေါင်းဝယ်ပေးရတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ဒါအပြင်တင်နာဝန်ပြိုင်မယ်ဆိုရင်အာမခံအဖြစ်တင်နာလုပ်ငန်းတန်ဖိုး25ရာခိုင်နှုန်းရဲ့100ရာခိုင်နှုန်းကိုပေးရပြီးမွန်ပြည်နယ်မှာတော့100ရာခိုင်နှုန်းရဲ့100ရာခိုင်နှုန်းပေးရတယ်လို့သိရပါဗျ။အဲ့ဒီလိုအာမခံပေးသွင်းဖို့အတွက်တချို့လုပ်ငန်းရှင်တွေကချင်းငွေရယူပြီးပေးသွင်းထားတာတွေလည်းရှိပါတယ်။လက်ရှိမှာတင်နာအတွက်သွန်းထားတဲ့အာမခံကြီးတောင်ပြန်များသေးတာကြောင့်ဆုံးရှုံးမှုတွေများနေတယ်လို့လုပ်ငန်းရှင်တဦးဖြစ်တဲ့ကုလားမင်းထွန်းကပြောပါတယ
်ကျွန်တော်ဆိုရင်ဒါ9လောက်ဝယ်တဲ့ကြောင့်ခွန်သောင်းခွဲကုန်သွားပြီဒါတကယ်တည်းဖျက်ပိုက်ရဲ့ဆိုရင်ကျွန်တော်တို့မှဆုံးရှုံးတဲ့အပိုင်းပေါ့နော်ပြီးရင်ကျွန်တော်ဆိုလို့ရှိရင်$50,000ကိုကျွန်တော်ပန်ပါအဲ့တို့ကြီးဘာဖြစ်တင်ထားတဲ့ငွေလဲဆိုရဲအဲ့အကောင်နဲ့ဆုံးရတဲ့ပတ်စံတင်ကားတွေကိုတွန်းထားတယ်အဲ့ဒါကိုလည်းကျွန်တော်တို့ကတင်နာဖျက်သိမ်းလိုက်ပြီဆိုတဲ့ဆိုရင်အဲ့ဒီပတ်စံကိုကျွန်တော်တို့ကပြန်ထိုးဖို့ကလည်းအခုချိန်မှာဘယ်သူမှကျွန်တော်တို့အဲ့ဒီတော့ကိုကိုယ်တို့တင်ရမယ်တော့ကိုပြန်ထုတ်လို့မရဘူးဆိုတဲ့အနေထားလောက်ဖြစ်နေပဲကွာအဲ့ဒါကြီးကျွန်တော်တို့ကဆုံးရှုံးမှုတွေကဘယ်လိုမှစဉ်းစားလို့မရတဲ့ဆုံးရှုံးမှုတော့ကျွန်တော်ပြောတ
ာဆော့လုံရေးလုပ်ငန်းရံပုံငွေတွေဖျက်သိမ်းလိုက်ပြီးနောက်လုပ်ငန်းရှင်တွေရှောက်ထားတဲ့တင်တာတွေကိုဘယ်လိုဆက်လက်ဆောင်ရွက်မလဲဆိုတာတရားဝင်မကြေညာသေးဘူးလို့ဆိုပါတယ်ရှမ်းပြည်နယ်မှာဆိုရင်ထပ်တိုးဘတ်ဂျက်အရကျောင်းပေါင်း900ကျော်အတွက်တင်တာ260ခေါ်ယူပြီးည90လောက်ကိုတင်တာစီးပင်းစည်းကမ်းအရရွေးချယ်ထားပြီးဖြစ်တယ်လို့သိရပါတယ်ရှမ်းပြည်နယ်မှာတော့အဲ့ဒီလိုရွေးချယ်ပြီးသားကုမ္ပဏီတွေကိုလာမယ့် 2018-19 ဘတ်ဂျက်မှာချပေးဖို့စီစဉ်ထားပြီးမဲ့အခြားပြည်နယ်နဲ့တိုင်းဒေသကြီးတွေမှာတော့ဘယ်လိုဆောင်ရွက်မလဲဆိုတာမသိရသေးပါဘူးခင်ဗျာ။